အကြံဖတ်မှုတိုက်ဖြတ်ရေးကိုအဓိကထားဆွေးနွေးတဲ့အာရပ်အစ္စလာမ်ရဲ့အမေရိကန်ညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအကြံဖတ်မှုတိုက်ဖြတ်ရေးမှာမွတ်စလင်တွေစီးလုံးညီညွတ်ကြဖို့တိုက်တွန်းပါတယ်။ဆော်ဒီအာရေဗျားနိုင်ငံမြို့တော်ရီယတ်မှာပြုလုပ်တဲ့ဒီညီလာခံကိုတော့ဒါဇင်နဲ့ချီတဲ့အာရပ်နဲ့မွတ်စလင်ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။သူတော်ကောင်းတွေနဲ့မကောင်းဆိုးဝါးတွေရဲ့တိုက်ပွဲလို့တင်စားပြောဆိုပြီးအစွန်းရောက်မှုကိုချေမှုန်းလိုတဲ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကမဟာမိတ်ဖြစ်လိုပါလေလို့အမေရိကန်သမ္မတဖြစ်သူ့ရဲ့ပထမဆုံးပြပခီးစဉ်မှာသမ္မတကပြောဆိုသွားပါတယ်။ဒီတိုက်ပွဲကကိုယ်ကွယ်ယုံကြည်မှု၊ကွဲပြားသူတွေကြား၊ဂိုင်းကနကွဲပြားမှုတွေကြားမတူညီတဲ့လူမှုအဖွဲ့အစည်းတွေကြားကတိုက်ပွဲမဟုတ်ဘူးလို့သမ္မတကမိန့်ခွန်းမှာပြောပါတယ်။လူသားတွေရဲ့ဘဝကိုဖျက်ဆီးဖို့ကြံနေတဲ့ချမ်းချုပ်တဲ့ရာဇဝတ်သားတွေနဲ့ဒီအခြေအနေကိုကာကွယ်ဖို့ဆောင်ရွက်နေတဲ့ဘာသာပေါင်းစုံကလူကောင်းတွေရဲ့တိုက်ပွဲသာဖြစ်ပါတယ်လို့လည်းသမ္မတကမင်ကွန်းမှာထည့်သွင်းပြောဆိုသွားပါတယ်။မွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်မှုကန့်သတ်နိုင်ရေးလှုပ်ဆောင်နေတဲ့အမေရိကန်သမ္မတထရန့်ကအမေရိကန်ပြည်ထောင်စုအတွင်းမင်ကွန်းနေမှာမကြာခဏသုံးနှုန်းပြောဆိုလေးရှိတဲ့အစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်ဝါဒီဆိုတဲ့အသုံးနှုန်းကိုတော့သူ့ရဲ့မင်ကွန်းမှာတုံ့ထားတာမတွေ့ရပါဘူး။အစ္စလာမ်ရဲ့အစွန်းရောက်ဝါဒနဲ့အစ္စလာမ်ရဲ့အကြမ်းဖက်အဖွဲ့တို့ရဲ့လှုံ့ဆော်မှုတွေကိုမွတ်စလင်ခေါင်းဆောင်တွေရိုးရိုးဖြောင့်ဖြောင့်ရင်ဆိုင်ဖြေရှင်းကြဖို့သမ္မတထရန့်ကတိုက်တွန်းပါတယ်ဆော်ဒီအာရေဗျဆလ်မန်ကလည်းအစ္စလာမ်ရဲ့အစွန်းရောက် IS နဲ့အကြမ်းဖက်အဖွဲ့အစည်းအလုံးကိုချေမှုန်းဖို့ပိုင်ဖြတ်ထားတယ်လို့ပြောဆိုသွားပါတယ်ရှင်